Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ8ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00ထိအစီအစဉ်တွေကိုဒိုင်းဒိုမီတာ79 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားဘက်ကရန်လိုတဲ့စီးရီးလုံရက်တွေကိုထိမ့်ဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြောက်ကိုရီးယားကပေးချပါတယ်ကင်ညာသမရရွေးကောက်ပွဲမှာတော့ပြည်သူတွေမဲပေးနေကြပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကြိုးပမ်းမှုသမိုင်းမှာအထင်ကြီးအဖြစ်ဆုံးရှစ်လေးလုံးရေးတော်ပုံကြီး29နှစ်ပြည့်တဲ့အနေနဲ့ရှစ်လေးလုံးအောက်မေ့ပွဲအခမ်းအနားတွေနိုင်ငံတော်ဝန်ကျင်းပကြတာနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
ရှစ်လေးလုံးကနေပြီးတော့ချိုးပွဲလိုက်တဲ့ချိုးပွဲလာဒီနေ့မှာတော့လာတယ်။ဒီနေ့အစီအစဉ်ကိုကြည့်လိုက်တော့ကျွန်တော်တို့ဒီမိုကရေစီရေးအကြံကိုတိုင်းရင်းသားအနေနဲ့ဒီလိုမျိုးအပြည့်ယူပါပါမယ်
88ကျောင်းသားကောင်းဆောင်ကိုမင်းကွန်းနိုင်ပြောသွားတာဖြစ်ပါတယ်အပြည့်စုံမှုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါပြင်အမေရိကန်ပြည်ထောင်စုအတွင်းစီးပွားရေးလုပ်ငန်းတွေစတင်မှုနှုန်းမှာအမျိုးသမီးတွေဟာသူတို့ရွယ်တူအမျိုးသားတို့ထက်ပိုများတဲ့အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညံဝဲအောင်တို့ပြောပြပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့ရန်လိုတဲ့စီးရီးဆောင်ရွက်မှုတွေကိုထိမ့်ဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြောက်ကိုရီးယားအစိုးရကပင်ချလိုက်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်တဲ့အစီအစဉ်ကိုဆက်ပြီးလုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။ပယ်တင်တဲ့ဒုံနေပြစ်လွတ်တာကြောင့်ကုလသမဂ္ဂလွန်ကြွေးရေးကောင်စီမှစနေနေ့ကအရေးယူဒဏ်ခတ်မှုတွေလုပ်ခဲ့ပြီးမြောက်ကိုရီးယားဘက်ကအခုလိုတုံ့ပြန်လိုက်တာပါ။အချုပ်အခြာအာဏာပိုင်နိုင်ငံအပေါ်ပြောင်ပြောင်တင်းတင်းထိပါမှုဖြစ်ပြီးဆက်ဆုပ်ဖွဲ့အမေရိကန်ရဲ့မြောက်ကိုရီးယားကိုအထီးချံဖြစ်အောင်ကြိုးစားတဲ့ဆောင်ရွက်မှုဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာတွေကထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်တင်ဒုံးအစီအစဉ်တွေနဲ့ပတ်သက်လို့ဘယ်တော့မှညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးလို့လည်းဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတနင်္လာနေ့ကကျင်းပတဲ့လုံခြုံရေးဆိုင်ရာ IRF ASEAN ဒေသရင်းဆွေးနွေးပွဲမှာမြောက်ကိုရီးယားကပြောကြားခဲ့ပါတယ်။တကယ်လို့အမေရိကန်အစိုးရကစီးရီးဆောင်ရွက်လာမယ်ဆိုရင်မြောက်ကိုရီးယားရဲ့ဗျူဟာမြောက်နျူကလ িয়ার အင်အားနဲ့ပြင်းပြင်းထန်ထန်ဆုံးမမှာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့အမေရိကန်ကလွဲလို့တခြားနိုင်ငံတွေအပေါ်ချင်းချောက်ဖို့ရွေးချက်မရှိဘူးလို့လည်းပြောပါတယ်။အာဆီယံစည်းဝေးပွဲတွေတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကတော့မြောက်ကိုရီးယားအနေနဲ့ဆွေးနွေးမယ်ဆိုရင်မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုအရင်ရပ်ရမယ်လို့ပြောဆိုခဲ့တာပါ။မြောက်ကိုရီးယားအစိုးရအတွက်ဝင်ငွေဒေါ်လာတန်တထောင်လောက်ထိခိုက်နိုင်တဲ့ကုလသမဂ္ဂရဲ့စီးပွားရေးကုန်သွယ်ရေးပိတ်ဆို့တန်ခတ်မှုတွေအတိုင်းအပြည့်အဝလိုက်နာမယ်လို့မြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဖက်တရုတ်နိုင်ငံကပြောကြားခဲ့ပါတယ်ရှင
်။အရှိတောင်အခြားနိုင်ငံများအဖွဲ့အာဆီယံကိုစတင်ထီထောင်ခဲ့တာနှစ်ပေါင်း50ပြည့်တဲ့ရွှေတုနှစ်ပတ်လည်အထိမ်းအမှတ်အတွက်နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ဂုဏ်ပြုသံဝန်လွှာပေးပို့ခဲ့ပါတယ်။အာဆီယံအဖွဲ့ကြီးကိုထူထောင်တဲ့သမိုင်းမှတ်တိုင်ဖြစ်တယ်လို့မြန်မာနိုင်ငံအတွက်လည်းအာဆီယံအဖွဲ့ဝင်စဖြစ်လာတဲ့အနှစ်20ပြည့်အထိမ်းအမှတ်ဖြစ်တာကြောင့်ထူးခြားတဲ့နှစ်ပတ်လည်နေ့ဖြစ်ဂုဏ်ပြုကြိုဆိုကြောင်းသံဝန်လွန်မှာဖော်ပြပါရယ်အာဆီယံအဖွဲ့ကြီးအနေနဲ့လွန်ခဲ့တဲ့အနှစ်50ကာလတလျှောက်အပြန်အလှန်လေးစားမှုဥပပေါင်းဆောင်ရွက်မှုတူညီတဲ့ဆန္ဒအလေးထားမှုစတဲ့မူတွေပေါ်အခိုင်အမာရပ်တည်ပြီးမိမိတို့ရဲ့ရည်မှန်းချက်ဥတည်ချက်ကိုအပြောင်းမခံဘဲရှောင်လန်းခဲ့သလိုတိုးတက်အောင်မြင်မှုတွေဖော်ဆောင်နိုင်ခဲ့တယ်လို့ဆိုပါရယ်ရှေ့အနာဂတ်မှာလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့ထိတွေ့ဆက်ဆံမှုတွေတိုးမြင့်တည်ဆောက်ပြီးအာဆီယံအတိုင်းဝန်းရဲ့တိုးတက်မှုတွေကိုဆက်လက်ဖော်ဆောင်သွားဖို့ဒီလိုဖော်ဆောင်ရမှာမြန်မာနိုင်ငံအနေနဲ့တက်တက်ကြွပါဝင်လှုပ်ဆောင်နေကြောင်းကိုလည်းသမ္မတရဲ့သံဝန်လွှာမှာဖော်ပြပါတယ်ဒီကနေ့မှာကြာရောက်တဲ့အာဆီယံ250ပြည့်အထိမ်းအမှတ်အခမ်းအနားကိုအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့ပြီးဖိလစ်ပိုင်သမ္မတဒူတာတီနဲ့အတူအာဆီယံနိုင်ငံသားဥက္ကဋ္ဌတွေမဟာမိတ်နိုင်ငံကနိုင်ငံသားဥက္ကဋ္ဌတွေနဲ့ကိုယ်စားလှယ်တွေတက်ရောက်ပါတယ်အာဆီယံအဖွဲ့ကို1969ခုဩဂုတ်လ10ရက်နေ့မှာအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကာပူနဲ့ထိုင်း၅နိုင်ငံတို့ကစတင်ထူထောင်ခဲ့တာဖြစ်ပြီးဘရူနိုင်းကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်နိုင်ငံတွေကတော့နောက်ပိုင်းဆယ်စုနှစ်နဲ့ချီကြာပြီးမှပူးပေါင်းပါဝင်လာကြတာပါဒီကနေ့အာဆီယံ10နိုင်ငံရဲ့စီးပွားရေးပူးပေါင်းမှုကကမ္ဘာအဆင့်9မှာရှိပါတယ်
အမေရိကန်နိုင်ငံဆိုင်ဝင်ကြီး Rex Tillerson ဟာဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာထိုင်းဝင်ကြီးချုပ် Prayut Chan-o-chan နဲ့ထိုင်းနိုင်ငံသားဝင်ကြီးအပါအဝင်ထိုင်းဆွေရထိတ်တန့်ရာရှိတွေနဲ့တွေ့ဆုံပါတယ်။ ထိုင်းနိုင်ငံမှာ2014ခုနှစ်ဆီယနာသိန်းတဲ့အချိန်ထိုင်းနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးထိခိုက်လာခဲ့တဲ့အချိန်ကစလို့အမေရိကန်ကအစစ်မြေအစိုးရရရှိတူထိုင်းနိုင်ငံကိုပထမဆုံးလာရောက်တာဖြစ်ပြီးအခုခီးစဉ်ကထိုင်းနိုင်ငံတန်တမာဆက်ဆံရေးတိုးတက်လာမှုကိုဖော်ပြတဲ့ခီးစဉ်လည်းဖြစ်ပါတယ် အမေရိကန်နိုင်ငံကြီးဝန်ကြီးထေလာဆန်ဟာအရှိတောင်အာရှနိုင်ငံများအတင်အာဆီယံဖွဲ့ရဲ့ဒေသဆိုင်ရာအစည်းအဝေးတက်ဖို့အာရှဒေသကိုစတင်ရောက်လာခြင်းကလေးကမြောက်ကိုရီးယားအရှိနဲ့ပတ်သက်ပြီးဒေသရင်းနိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းတာတွေလှုပ်ဆောင်နေခဲ့ပါတယ်မြောက်ကိုရီးယားရဲ့ပေတင်းတုံးကြီးစမ်းသပ်မှုတွေရပ်တန့်အောင်လုပ်ဖို့အတွက်တွဲဆုံဆွေးနွေးမှုတွေကသာအကောင်းဆုံးနည်းလမ်း ဆက်သွယ်ရေးဖြတ်တောက်နိုင်အောင်အရှိတောင်အာရှနိုင်ငံတွေအနေနဲ့ဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ဝန်ကြီးဒေလာဆန်ကတိုက်တွန်းပြောဆိုနေတာဖြစ်ပါတယ်ဒီကနေ့ထိုင်းနိုင်ငံခီးစဉ်ပြည်မှာတော့ဝန်ကြီးဒေလာဆန်ကမလေးရှားနိုင်ငံကိုခီးစက်ခဲ့တယ်လို့မလေးရှားအစိုးရရရှိနေတဲ့တွေ့ဆုံမှာဖြစ်ပါတယ်
အပန်းမီကလာအတွင်းအလုံးလုံးတွေသူလို့ပြောဆိုနေကြတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာညူဂျာစီပြည်နယ်ကသူ့ကိုယ်ပိုင်ခေါက်ကွင်းမှာအနားယူနေချိန်အရှိတောင်အာရှနိုင်ငံတွေစီခီးသွားနေတဲ့နိုင်ငံသားဦးဝန်ကြီးရက်စ်တေလာဆန်နဲ့မြောက်ကိုရီးယားအရေးကိုတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ပါတယ်။ ဒီစစ်တမ်းကိုယုံကြည်ဖို့ခက်ခဲကြောင်းသမ္မတထရမ့်ကတုံ့ပြန်လိုက်ပြီးသူ့အဆိုရုရှားကိစ္စနဲ့မကောင်းကြံစီနေတဲ့လှုပ်ကြံဖန်တီးသတင်းဌာနတွေကလာပေါင်းများစွာစစ်တမ်းကောက်ယူချက်တွေအစားထရမ့်ပေါ်အခိုင်အမာထောက်ခံသူတွေပိုအားကောင်းလာနေတယ်လို့ပြောဆိုလိုက်ပါတယ်။2019ရွေးကောက်ပွဲအတွင်းပြန်ပဲဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုအနံ့ရအောင်လို့ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ တော်များများလုံနေဆဲဖြစ်ပါတယ
်။ UAB ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ပြဿနာတွေနဲ့ရှုပ်ရှုပ်ထွေးထွေးဖြစ်ခဲ့တဲ့စည်းဝေးရကာလအဆုံးသတ်သွားပြီးတဲ့နောက်မှာတော့ကင်ညာသမရရွေးကောက်ပွဲမှာပြည်သူတွေမဲပေးနေကြပါပြီ။အကျဉ်းနဲ့ရှင်ပြိုင်နေတဲ့နိုင်ငံတော်ဝန်မဲပေးပွဲမှာဆန္ဒမဲပေးဖို့မဲဆန္ဒရှင်တွေမိုးမလင်းကင်ကစလို့တန်းစီဆောင်ဆိုင်ခဲ့ကြတာဖြစ်ပါတယ်။အသက်32နှစ်ရဲ့မေးရက်မာလူဘီကတော့မဲထက်ဖို့3နာရီခွဲဆောင်ခဲ့ရတယ်လို့ပြောပါတယ်။ဒီနေ့ရွေးကောက်ပွဲဟာလက်ရှိသမရအသက်55နှစ်အရွယ်ဦးဟူရူကင်ညာတာနဲ့သူ့ရဲ့ကာလရှည်ပြိုင်ဘက်အသက်82နှစ်အရွယ်ရိုင်လာအိုဒင်းကတို့ကြားဒုတိယအကြိမ်မြောက်ပြိုင်ပွဲဖြစ်ပါတယ်။ရိုင်လာအိုဒင်းကာက၄ချိန်မြောက်သမရရွေးကောက်ပွဲဝင်ပြိုင်တာဖြစ်ပါတယ်။ကင်ညာနိုင်ငံရဲ့လူများစုကီကူယူမျိုးနယ်စုတွေကဥဟူရုကင်ညာရာကိုထောက်ခံကြပြီးလူမျိုးနယ်စုတွေကရိုင်လာအိုဒင်းကာကိုထောက်ခံကြပါတယ်။သမရကင်ညာတာကိုမထောက်ခံစေဖို့ပြိုင်ဘက်အိုဒင်းကာကမဲအကြံဖန်လုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနောက်ထိတ်တန့်ရွေးကောက်ပွဲအရာရှိတွေကိုအသက်ခံရမှုလို့ကြောင့်စီးအောင်ရေးလုပ်ငန်းတွေရဲ့ပုံရိပ်ကိုထိခိုက်ခဲ့ပါတယ်။တင်မာမှုတွေတိုးလာတာကြောင့်လဲမြို့နယ်စုတွေကြအကြမ်းဖက်မှုတွေကြောင့်လူပေါင်း1100ကျော်တေဆုံးခဲ့ရပြီးလူပေါင်း6000ကျော်အိုးအိမ်ရွှေ့ပြောင်းခဲ့ရတဲ့2009ခုနှစ်ဆန္ဒမဲပေးပွဲအခြေအနေမျိုးပြန်ဖြစ်လာမယ့်အရေးကိုလည်းစိုးရိမ်ခဲ့ကြပါတယ်။ကင်ညာနိုင်ငံတဝမ်းမှာထောင်နဲ့ချီတဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေဖြန့်ကျက်ချထားပြီးဒီထဲမှာအမေရိကန်နိုင်ငံသားဝင်ကြီးဟောင်းဂျွန်ကယ်ရီလည်းပါဝင်ပါတယ်။မဲယုံတွေကတော့ဒေသစံတော်ချိန်ညနေ9နာရီမှာပိတ်မှာပါ။မဲရလက်တွေကိုတော့လာမဲ့တောက်ချာနေမှာကြီးညာနိုင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။ပါကစ္စတန်နိုင်ငံအရှေ့ဘက်မှာတနင်္လာနေ့နှောင်းပိုင်းကကားဘုံးပေါက်ကွဲတာကြောင့်လူ30ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။အသီးအနှံတွေအပြည့်တင်လာတဲ့ထရက်ကားတစ်စင်းထဲမှာဖောက်ခွဲပစ္စည်းတွေဖွဲ့ယူလာပြီးဖောက်ကွဲတိုက်ခိုက်တာဖြစ်ကြောင်းလာဟုမြို့ကအစိုးရထိပ်တန်းအရာရှိတဦးကပြောပါတယ်။အခုတိုက်ခိုက်မှုဟာယာရုကနေဖိရှားခံခဲ့ရတဲ့ပါကစ္စတန်ဝန်ကြီးချုပ်နဝရှရစ်ကိုထောက်ခံရာအဓိကအမာခံနယ်မြေဖြစ်တဲ့လာဟိုမြို့မှာအခုနောက်ဆုံးဖြစ်ပွားတဲ့တိုက်ခိုက်မှုဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းဒီလာဟိုမြို့မှာပါကစ္စတန်တာလီဘန်စစ်သွေးကြွအဖွဲ့ရဲ့အသေးခံဘုံးကွဲတိုက်ခိုက်မှုကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီးသေဆုံးသူအများစုကတော့ရဲဝင်တန်းတွေဖြစ်ပါတယ်။
American Biran Suga, Piba, Jempe, Wari, Apoe, Pilonga, Tonika, Tamatade, Pakistan, Islamic, Kuni, Tim Puega, Nanga, Nanga, Logare, Chison Pier, Wimbone, Jugo, Wari, Machin, Jamo, Jimanjan, Nanga, Badi, De, Tudang, Lai Badi, and Yambuapwe, Kuni, Baye, Pue, Jamat, Ut, Dawaga, Bipping, Kantade, India, Sanji, Leshka, Idaiba, Pue, Shedra, Yobia, Puezi, Pier, Yongji, Tazabi, Natasha Kuniga, India, Nanga, Mumbai, Numa, Luri, Tiji, Tika, Tanya, Jagade, Taka Mugu, Adiga, Season Ket, Ulu, Susa Kanyade, Hafit, Saiga, Siman Kanguera, Pipare, Bigger at Chola, Dream, Pakistan, Mane, Jeju, Jakan, Yade, Hafit, Saigo, Pansi B, Diasi, and Hayet, American, Suyaka, Dola, Say, than Suji, Tok Taraba, Nanganagaya, Pia, Bimune, Islamic, Gonsango, Pakistan, Suyaka, Pansi, get up, Chibi, now Tanala, Choya, Tadu, Tavare, Hafit, Saiye, Lopo, Gambe, Yincha, Sapula, Kalikaro, Mali Muslim League Party de Tutamune, Party Yimanche Dugu, Drinta Dugu, Mene, Denela Niga, Shinin Pio Javare, Nanga Yuka Puerima, Wea Shimbiangu Yaye Dwe, Party Maboni Yashibu, Yuka Puer Commissioner, Shout Halai B. Pite Jangle, Party Okatapi, Dawin Utade Kalika Biosu, Tavareshe.
Don Africa the Mara, Jacob Zumago, Yaruga, Peshane, Yung, Jimishi Sogo, Digni Ingani Ma, Ludo Amadi, Lue, Mekwe Jamava. Agri Liza Musa Sweja, CY Usan, Jija Mune, Padere, Weva Muri, Shinide, Jagabe, but a mauzon town you get in a tongue, Guneka, Salu, John Drigiare, a young Jim Shi, so Mekwe Mumaro, Tamra Zuma, Lumio Kevare, Nangani, Jija, CY Jasin, who a low guy, low lemme mu no, Myanmar Mune, Yomadan Line, Chick Heavy, Tamra Zumaga, Banai Wunji, Bravin, Goldham, Go, Pigger, and Mashla, Yadua, Pesha, Lachinga, Savi, Credit rating look at a three billion, say Chaya Mu Sin, Yoja, Tama Kayabare. You get in any mass, so few jago, you and maybe snickle, but a mouse on jing, don't you ma, Pita Jow. The Mau Peshan, Hemu, Luade, May ye, Dread, Pimmy ye, Anaya, ANC, Party Baga, May Taylazi, ye, Dread, Daikan, Ludo, Madri, Dread, Mjolin Jet, Shilazi, Bari. He is so good, Dibu Nambo, Dread, Ludo, Mat Nia, Liama, Nia, Liza, Guunia, Tainade, ANC, Baga.
ဆိုတော့မန်ငားစေကတိုက်ခန့်ဒီနဲ့ပူပေါင်းရမှာဖြစ်ပါတယ်။ဒီမက်ဖန်ဝါရှင်တန်ဒီဗွိုက်စ်အော့ဖ်အမေရိကန်ဗီအိုအေနောက်ဆုံးရသတင်းတွေကိုမှတ်တင်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ပြောပြပေးကြတာပါရှင်။ဗီအိုအေမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဒီသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရှစ်လီလုံအောင်မွေအထိမ်မှအခမ်းအနားကျင်းပတဲ ne pila bime, jimanja dream piwa de jang, tankua, shisekune, luru on jamuma, usang dura pio sola jabare, a to the pim yamanagama, cemented democracy yashiye, natang shit. ခုနှစ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်ကြောင်းလဲဒီကနေ့ကျင်းပတဲ့ရှစ်လလုံး29နှစ်ပြည့်အခမ်းအနားမှာပြောဆိုခဲ့ကြတာပါအပြည့်အစုံကိုတော့ရန်ကုန်မြို့ကရှစ်လလုံးအခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာထောင်929ခုနှစ်အောက်လရှေ့ရနေ့ကတပါတီအနာရှင်စနစ်ဖြုတ်ချဖို့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိဖို့အတွက်ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးဟာဒီကနေ့ဆိုရင်29ခုပြည့်ပြီဖြစ်ပါတယ်ရှစ်လေးလုံးအရေးတော်ပုံ29ခုနှစ်အခမ်းအနားကိုတော့မြန်မာနိုင်ငံအဝမ်းကျင်းပကြပါတယ်ရန်ကုန်မြို့တငယ်ကျွန်းမြို့နယ်ဓမ္မပီယာကျောင်းတိုင
ကျွန်တော်တို့ဒီမိုကရေစီရေးအကြီးအကဲနားလည်နေတယ်ဒီလိုမျိုးအပြစ်ရပါဘူးခင်ဗျာအဲ့ဒါကြောင့်လည်းဒီတော်စုဆိုတဲ့ပန်းနိုင်ငံရဲ့ဒီမျိုးမျိုးတက်လို့မရအဖက်ကလည်း ဒီမိုကရေစီရေးကိုချန်ထားလို့ရအဲ့လိုသွားလို့ရဖြစ်ပါတယ်ကျွန်တော်တို့ရဲ့အားလုံးရဲ့ယေကြည်ဆုံးသူတွေရဲ့လုံလောက်စင်တာပါပဲဆိုတော့ခြေကအမှုတွေပြင်ဆင်ရေးဆိုတာကိုထောက်ကြပါလိမ့်မယ်အဲ့ဒီခြေကအမှုတွေပြင်ဆင်ရေးဆိုပြောလိုက်တာနဲ့
ကျင်းဆောင်မှုတွေအသာအစီတွေအဲ့ဒါကိုကျွန်တော်တို့ပြရတယ်ကျင်းဆောင်မှုတွေဘာကြောင့်ကျင်းရမှာလဲဒီမိုကရေစီအပြည့်မရလို့တိုင်းသားတွေနဲ့ရင်းဆိုင်နေရတဲ့ဒီမင်းစ်အမေရင်တော်မှာဒီကိုချင်းချင်းဆွေးနွေးပြန်တိုင်းတတ်တတ်နေကြတဲ့စစ်ကိုရပ်နေတယ်အဲ့တော့ဒီမင်းစ်ရပ်ဖို့ねဒီညနေရောက်လာတယ်နောက်ဆုံးမှာပြည်ပုံပြင်မှဥပြမှာဖြစ်တဲ့ရှိတောင်းတာကောင်းဆောင်ကုမ္ပဏီအေးကတော့ရှ င်ကသူကရွေးကောက်ပွဲကယ်မင်းကာလာမှာပြောခဲ့တဲ့အချက်တွေနောက်တစ်ခုကဒီသမရာယုတ်ကြီးတို့ပြောခဲ့တာပါ၃ချက်ရှိပါတယ်အဲ့ဒါမျိုးချက်ဖွဲ့စည်းပုံပြမှုငင်းညာရေးတစ်ချောင်းပုံအဲနောက်တရားဥပဒေစိုးမှုဒီ၃ချက်ကတော့အစိုးရအကောင့်တွေပေါ်စီးတင်ပါတယ်ကျွန်တော်တို့ကဘယ်နေရာဖဲခန်းတာကဏ္ဍကလည်းရှိဖြစ်ပါမယ်ကျွန်တော်တို့အနေနဲ့ကအခုတည်းကဒီကျွန်တော်တို့ကကျွန်တော် driving force ပါအဲ့လိုပဲကျွန်တော်ခံယူထားပါတယ်မောင်းနေအားတစ်ခုလည်းခံယူထားပါတယ
်ရှင်းလင်းလုံးအရေးတော်ပုံမှာပါဝင်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဥခိုင်မောင်ကြီးကတော့ဒီမိုကရေစီတိုက်ပွဲရဲ့29နှစ်တာခရီးကိုအခုလိုသုံးသပ်လိုက်ပါတယ
်ရှင်းလင်းလုံး29နှစ်ကျွန်တော်တို့ဒီမိုကရေစီတိုက်ပွဲကိုဆောင်ရွက်ခဲ့တာဒါနှစ်30မိပါရှိပေမဲ့ကျွန်တော်တို့လူကျင်တဲ့ပုံစံမရောက်သေးပါဘူး။ဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်နိုင်တဲ့အစိုးရတရားပေါ်ပေါက်လာပါလေ။ဒါပေမဲ့ဒီလိုပြည်သူအစိုးရဖြစ်ပြီးတော့မှတကယ်ပြည်သူအစိုးရစစ်စစ်အနေနဲ့ရပ်တည်နိုင်နေပါဘူး။ဒါဟာကျွန်တော်လူကျင်တဲ့ပုံစံမဟုတ်ပါဘူး။
1988ခုနှစ်စက်တင်ဘာ17ရက်နေ့မှာစစ်တပ်ကအာဏာသိမ်းဖြိုခွင်းခဲ့တာကြောင့်ရှင်းလင်းလုံးကာလအတွင်းရဟန်းရှင်လူအများအပြားတည်ဆုံခဲ့ကြရသလိုမြန်မာနိုင်ငံနေဆက်တခြားကိုလည်းတောခိုခဲ့ကြသူတွေလည်းရှိပါတယ်။အဲ့ဒီလိုဘဝပေါင်းများစွာနဲ့ပြည့်စုံလာခဲ့ရတဲ့ရှင်းလင်းလုံးအရေးတော်ပုံကြီးရဲ့ဤမှန်းချက်တွေပြည်လာဖို့ကတော့လက်ရှိအရေးတော်အစိုးရလက်ထက်မှာပေါ်ဆောင်သွားနိုင်ဖို့ကိုပြည်သူများကတောင်းဆိုနေကြတာပဲဖြစ်ပါတယ်ခင်ဗျာ။
ကိုကောင်းဆိုင်ဟင်းတည်င်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်အခုတစ်ဆက်ထဲမှာပဲတခြားပြည်နယ်နဲ့တိုင်းတွေမှာကျင်းပခဲ့ကြတဲ့ရှစ်လီလုံအောင်မြပွဲအထိမ်းအမှတ်ပွဲတွေကိုလည်းတင်ဆက်ပေးမှာဖြစ်ပါရဲ့ရှစ်လီလုံရေးတော်ပုံဖြစ်ထင်ရှားတဲ့ဒီမိုကရေစီရေလှူရှားမှုရဲ့ရည်မှန်းချက်တွေကိုမမေ့ကြဘူးမြန်မာနိုင်ငံတဝန်းအထိမ်းအမှတ်အခမ်းအနားတွေမှာတက်ကြွလှူရှားသူတွေကတိုက်တွန်းလိုက်ကြပါရဲ့ရှစ်လီလုံလှူရှားမှုမှာကိုယ်တိုင်ပါဝင်ဖြတ်သန်းခဲ့သူတွေရဲ့29နှစ်ပြည့်အခမ်းအနားတွေမှာပြောဆိုချက်တွေကိုတော့ဒီဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
ဟုတ်ပါတယ်1988ခုနှစ်တုန်းကဒီမိုကရေစီရေလှူရှားမှုတွေမှာကွယ်လွန်ခဲ့သူတွေကိုရည်စူးပြီးတော့ကောင်းမှုကုသိုလ်ပြုတဲ့ဘာသာရေးအခမ်းအနားတွေပါဝင်ရှစ်လီလုံ29နှစ်ပြည့်အခမ်းအနားတွေမှာတော့တစ်ချိန်လုံးကဒီမိုကရေစီရဲ့ရည်မှန်းချက်တွေကိုတက်ကြွလှူရှားသူတွေကပြန်ပြောင်းသတိပေးခဲ့ကြတာပါ29နှစ်တာကာလအတွင်းမြန်မာနိုင်ငံမှာအယက်သားဆိုရတရက်အုပ်ချုပ်တဲ့အထိနိုင်ငံရေးအပြောင်းလဲတွေတွေ့မြင်ခဲ့ရပေမဲ့ဒီမိုကရေစီအပြည့်အဝရဖို့လိုအပ်နေတဲ့အခြေအနေတွေကိုတော့တက်ကြွလှူရှားသူတွေကထောက်ပြနေကြတာပါမန္တလေးမြို့ကရှစ်လီလုံနှစ်ပတ်လည်နေ့အခမ်းအနားမှာဦးဆောင်သူတဦးဖြစ်တဲ့မြန်မာနိုင်ငံရှိနေများကိုရက်ကဦးသိန်းတန်းဦးကတော့မြန်မာနိုင်ငံမှာပြောင်းလဲဖို့လိုအပ်နေတဲ့အခြေအနေတွေကိုအခုလိုထောက်ပြခဲ့ပါတယ်
ကျေးဇူးရှင်မှာကြာဆုံးသွားတဲ့ရဲဘော်တွေအများအတန်းပေးဝေးကျွန်တော်တို့ရဲ့ရှေ့ခုလက်ရှိတိုင်းပြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကပါတယ်လေကျွန်တော်တို့ဘာတွေရှေ့ဆက်လုပ်ရမလဲဆိုတော့ကျွန်တော်တို့ wine spawn ဆွေးနွေးဆုပ်ဖြတ်ကြတာပါကျွန်တော်တို့88ဒူဒူရဲတော်ကြီးကပြည်သူတရားလုံးကိုပေးလိုက်တာဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားသွေးစီမံရေးအလံသုံးလက်ပေါ့ဗျာဒီလံသုံးလက်လွတ်ထူပြီးတော့စစ်ပန်နဲ့ Federal Democracy သမရနိုင်ငံပေါ့နော်ပြည်ထောင်စုနိုင်ငံတည်ထောင်မှုအတွက်အဲ့ဒီညှော်မှန်းချက်ကြီးပေးခဲ့တာအဲ့တော့29နှစ်ရှိတာတော့လည်းပဲမရသေးပါဘူးဆရာနာရှင်စတဲ့ကြီးကအခိုင်အမာတည်ရှိနေလို့မယ်2008ဖွဲ့စည်းပုံဆောင်ရေးယူအတာအကွယ်ပြုတ်ပြီးတော့ခံကြုတ်ထဲမှာကောင်းကောင်းနေရာယူနေတုန်းဖြစ်သေးတယ်နေရာကဏ္ဍအသီးသီးမှာတွင်ကျဲဆွမ်းမိုးနေတုန်းရှိသေးတယ်ဆရာနာရှင်စတဲ့ကြီးကဒါကျွန်တော်လူပုဂ္ဂိုလ်မပြောပါဘူးအစနစ်ကိုပြောတာအဲ့တော့ကျွန်တော်ရှစ်သေးလုံးရေတော်ကြီးအန်ဒီမယူရဲ့ကျကစက်နာတဲ့စနစ်ကိုအပီးတိုင်းချိန်မုံမှုဖြစ်တယ်ဒါကိုကျွန်တော်တို့ကြံသေးတယ်ဗျာ
နိုင်ငံရေးကျင်းသားဟောင်းနေတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေရှစ်လေးလုံးနှစ်ပတ်လည်နေ့အခမ်းအနားကိုစုပေါင်းကျင်းပခဲ့ကြတဲ့အချိန်စကိုင်းတိုင်းကလေးမြို့နယ်ကခရိုင်ဥက္ကဋ္ဌဥပမင်းကတော့စစ်မှန်တဲ့ဒီမိုကရေစီစနစ်တိုင်းပြည်မှာပေါ်ထွန်းလာရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲပဲဖြစ်တယ်လို့သုံးသပ်ပါတယ
်29နှစ်ပြည့်ချိန်ရှိပေါ့ဗျာဒီမိုကရေစီကိုသွားနေတဲ့လမ်းကြောင်းပေါ်ရောက်တာပဲရှိသေးတယ်ဗျာဒီမိုကရေစီတော့မရသေးပါဘူး2008ချီတော်ဥပဒေကတော့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုတကယ်မရောက်ရှိသေးဘူးစစ်မှန်တဲ့ဒီမိုကရေစီမပေါ်ထွန်းသေးဘူးလို့ဒီလိုပြောလို့ရပါတယ်လေ
Shilelo Yero Bongani Potolaget, Democracy, Soya Pidu, Soya Dia Potolaket, Bimelu, a Chigan Chacha Pinsinziari Gashini did it all. The Chenoa, Shilelo No Shamurima, Usanget to Upshe, Luba, the Democratic Party, Okata Ua Muzogale, Yoware.
Can you so ya think the Shilelo Yero Bongi, Jesus Tessa, Jesus Piadong, Yashigere, Soya Pete. ဒီအစိုးရတစ်ခုရရုံနဲ့ကျွန်တော်တို့ဒီမိုကရေစီရခဲ့တာဟုတ်ဘူးတကယ်ရှင်းလင်းလုံးရေးတော်ကြီးရဲ့တောင်းဆိုချက်ဖြစ်တဲ့ဒီမိုကရေစီရေးဆိုတာအခုချိန်ထိပြည်ပေါ်မှာမရှိသေးဘူးအခုချိန်ထိမရသေးဘူးလို့ကျွန်တော်ပြောချင်တယ်ကျွန်တော်တို့မှာလက်ရှိရှိနေတဲ့ဖွဲ့စည်းချက်ပုံအခြေခံဥပဒေအကြောင်းလည်းဖြစ်တယ်နောက်တစ်ခုကျွန်တော်တို့တိုင်းပြည်ရဲ့ကနေနိုင်ငံရေးမှာတမရော်ကစစ်တပ်ကကန ဒီမိုကရေစီရေးဆိုတာကိုလက်သက်လက်ဆက်ချက်ပြည်တွင်းဆက်ချင်းရေးဆက်ရဲ့ပြည်တွင်းညီညာရေးဆိုတာကဒီနေ့အချိန်လေးအထိအလားဝေလုံးပဲဖြစ်တယ်လို့ဒါကြောင့်ဒီအစိုးရအနေနဲ့တော့ဒါတွေရဖို့အတွက်ဆက်ပြီးအလုပ်လုပ်ရတယ်အများကြီးလိုလိုမယ်လို့ကျွန်တော်အနေနဲ့တော့ပြောချင်ပါတယ်
ဒါအပြင်ဒီမိုကရေစီရေးတော်ပုံမှာကြာဆုံးခဲ့ရတဲ့ပြည်သူတွေနဲ့ဘဝတွေအသက်တွေပေးခဲ့ရသူတွေအတွက်ဒီမိုကရေစီအစိုးရအနေနဲ့အတိအမှတ်ပြုမှုနဲ့အလေးနက်ထားဆောင်ရွက်ပေးဖို့လဲလိုအပ်တယ်လို့ကလေးခရိုင် NLD ဥက္ကဋ္ဌဦးပါမင်းကပြောပါတယ်
တကယ်အရတရကြီးဟာတကယ်စွန့်စားခဲ့ကြရတယ်တကယ်ပေးဆက်ခဲ့ကြရတယ်ပေါ့နော်အဲ့တော့ရှင်းလေးလုံးကဒီနေ့အချိန်ထိကျွန်တော်တို့ပေးဆက်ခဲ့ကြရတဲ့လူတွေလည်းမနေဘူးပေါ့နော်ပျောက်ဆုံးနေတဲ့လူတွေလည်းအများကြီးပေါ့ဒီလူတွေကအမှန်တကယ်ဒီသမိုင်းညနေပြည်ပေါ်မှာအားကြောင်းကြောင်းနဲ့ပဲဖြစ်ဖြစ်သူတို့ကပေးဆက်ပြီးကြွားခဲ့ကြရတယ်ဆိုတာပေးစလုံးကအတိမတ်မှတ်တမ်းတင်နိုင်တဲ့အခြေအနေတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်အဲ့လိုမြင်တာ
မြန်မာနိုင်ငံမှာအကြီးမားဆုံးလူထုအုံကြွမှုကြီးဖြစ်တဲ့ရှစ်လေးလုံးရေတော်ဘုံကြီး29နှစ်ပြည့်တဲ့နေ့ဒီနေ့မှာတော့ရန်ကုန်မန္တလေးပါဝင်တိုင်းနယ်ပြည်နယ်အသီးသီးမှာရှစ်လေးလုံးမှာပါဝင်ခဲ့သူတွေဒီမိုကရေစီအင်အားစုတွေမျိုးဆက်သစ်တွေနဲ့တက်ကြွလှရှားသူတွေကအထိမ့်မတ်ပွဲတွေအမြပေးဝေဆွန့်သွတ်ပွဲတွေကျင်းပခဲ့ကြပြီးတော့ NLD ဆိုရအနေနဲ့ဒီမိုကရေစီရေတော်ဘုံအတွေ့ဆွတ်လွတ်အနစ်နာခံသွားရသူတွေအတွက်အလေးနဲ့အတိအမှတ်ပြုပေးဖို့ကိုလည်းတောင်းဆိုနေကြတာဖြစ်ပါလေရှင်
ရရှိမြခင်မြန်မာတနင်္ဂနွေလုံးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးရေတော်ဘုံဖြစ်ခဲ့တာအခုဆို29နှစ်ပြည့်ပါပြီ။အာဏာရှင်ကိုဆန့်ကျင်ပြီးတော့ပါတီစုံဒီမိုကရေစီစနစ်တောင်းခဲ့ကြတဲ့ရှစ်လေးလုံးရေတော်ဘုံ29နှစ်ပြည့်မှာတော့ပါတီစုံဒီမိုကရေစီနဲ့ရတားအစိုးရတရားပေါ်ထွန်းနေပါပြီ။ရှစ်လေးလုံးလူထုလူလားချက်တွေနောက်88ခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေလက်တွေမှာဘလောက်ခီးပေါက်နေပြီလဲ။အခုလာမယ့်အင်္ဂါနေ့ည10:00ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလိုတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ပြဖို့ထားမယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ email လေးစာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျ။
ဒီလိုက်ဆင်းနေကအစီအစဉ်ကိုည9နာရီခွဲမှာစောင့်မျှော်နားဆင်နိုင်ကြပါရရှင် view ကဒါရိုက်ဒီလိုက်ဆင်းနေကကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကုန်တစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုအတွင်းစီးပွားရေးလုပ်ငန်းတွေစတင်မှုနှုန်းမှာအမျိုးသမီးတွေဟာသူတို့ရွယ်တူအမျိုးသားတွေထက်ကိုတစ်ဆက်ခွဲနှုန်းနဲ့ပိုးများများတည်ထောင်လာကြပါတယ်အမျိုးသားစီးပွားရေးသမားတွေ3လေးရှိတဲ့စီးပွားပြိုင်တဲ့နေ့ထက်အမျိုးသမီးတွေဟာသူတို့အချင်းချင်းပူးပေါင်းလှုပ်ဆောင်ခြင်းအပြင်စီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့ကြိုးစားကြတာဖြစ်ပါတယ်။ဒီလိုမျိုးစွန့်ဦးစီးပွားရေးတည်ထောင်မှုဟာကမ္ဘာတဝန်းရာစုနဲ့ချီကျုံးနေကြရတဲ့အမျိုးသားနဲ့အမျိုးသမီးကြားစီးပွားကွာဟချက်တွေကိုရှော့ချပစ်နိုင်မယ်လို့ကမ္ဘာစီးပွားရေးဖိုရမ်ကပြောပါတယ်။ American စီးပွားရေးလုပ်ငန်းတွေရဲ့၃ပုံတစ်ပုံကျော်ကိုအမျိုးသမီးတွေကဦးဆောင်နေပြီးဆက်ပြီးတော့လဲတိုးနေသေးတယ်လို့ပညာရှင်တွေကပြောတဲ့အကြောင်း VOA သတင်းတောက် James Randall ပေးပို့တဲ့တဲ့ရင်ကိုမှတ်အသင့်စင်တင်ပြပေးပါလိမ့်မယ်ရှင်
။တမယိုးချရုံတက်ရတဲ့အလုပ်မျိုးကိုမလုပ်တဲ့သူတွေအတွက်တော့ကလေးတွေကိုနေ့ကလေးရင်းကျောင်းမှာခဏထားပြီးအလုပ်လုပ်နိုင်မဲ့စိတ်ငြိမ်တဲ့နေရာစတင်ဖို့ကခက်ခဲပါတယ်။ဒီအခက်အခဲတွေကြုံရတဲ့သူတွေအတွက်အဆင်ပြေစေမယ့်စီးပွားရေးလုပ်ငန်းတစ်ခုကို Nicole Dash ကတည်ထောင်လိုက်ပါတယ်။ပ play, work or dash လို့ခေါ်တဲ့မိဘတွေအလုပ်လုပ်နေတဲ့အချိန်အလုပ်အတဲ့သူနဲ့စကားပြောနေတဲ့အချိန်မှာကလေးကိုခဏကြည့်ပေးထားတဲ့နေ့ကလေးထိန်ကုမ္ပဏီဟာအလုပ်လုပ်ဖို့စိတ်ငြိမ်တဲ့နေရာလည်းရှိတယ်ဆိုပြီးတော့ Nicole Dash ကပြောပါတယ
် So there's lots of flexibility, it's quality, quite child care when they need it
ကိုလိုအပ်တဲ့အချိန်မှာနေ့ကလေးချိန်ကောင်းကောင်းရနိုင်ပါတယ်ဒီလိုအဆင်ပြေတဲ့နေရာရှာဖို့ဆိုတာမလွယ်ပါဘူးအလုပ်နဲ့မိသားစုကြားအချိန်မျှတတပေးနိုင်ဖို့ရဲ့ကိုယ်ချိန်နဲ့ကိုစီမံပြီးတော့ဝင်ွေရှာနိုင်ဖို့အတွက်အမျိုးသမီးတွေကစီးပွားရေးလုပ်ငန်းတွေကိုစတီထောင်ကြတယ်လို့ Dash ကပြောပါတယ်။ American company ထောက်နေရတဲ့နှစ်စဉ်ရောင်းအား 1.4 trillion dollar ရှိတဲ့ကုမ္ပဏီတွေကိုအမျိုးသမီးတွေဦးစီးဦးဆောင်လှုပ်ဆောင်နေကြတယ်လို့ Women Rocking Business အမျိုးသမီးတွေအစွမ်းပြတဲ့စီးပွားရေးခေါင်းစဉ်နဲ့စာအုပ်ကိုရေးခဲ့သူ Sage Levine ကပြောပါတယ်။အမေရိကန်ယဉ်ကျေးမှုအရစံပိုးထားတတ်ကြတဲ့အမျိုးသမီးတွေရဲ့အရေးချင်းတွေကအောင်မြင်တဲ့စီးပွားရေးတည်ထောင်ရမှာများစွာအထောက်အကူပြုတယ်လို့ Sage Levine က Skype ကနေတဆင့်ပြောပါတယ
် Over and a place of generosity
ပြည်ဆိုင်လှူဆောင်တာမျိုးထက်ပူးပေါင်းဆောင်ရွက်မှုတွေလုပ်တဲ့အခါမှာစီးပွားရေးလုပ်ငန်းတွေမှာအမျိုးသမီးတွေပို့ပြီးတော့ဆွဲဆောင်လာနိုင်ပြီးတော့ဩစာအာဏာမပြိုင်မဲနဲ့ဒီဖေးကူတဲ့လုပ်ငန်းတွေစေတနာပါပါနဲ့လှူဆောင်တာတွေကြောင့်လည်းပို့ပြီးတော့အောင်မြင်ကြပါတယ်မျိုးသားတွေအတော်များများလဲဒီလိုလှုပ်ဆောင်ကြပါတယ
်။ကြောင်းလဲလာတဲ့စီးပွားရေးဆိုင်ရာဥပဒေတွေကြောင့်လဲအမျိုးသမီးတွေစီးပွားရေးလုပ်ငန်းစတင်ရတာပိုအဆင်ပြေလာတယ်လို့အသေးစားလုပ်ငန်းဆိုင်ရာအဖွဲ့က Bruce Birdie ကပြောပါတယ်။ Kimmo Parkin လို့မိသားစုတွေကအမျိုးသားတွေကိုအားကိုးစရာမလိုတော့ပဲအမျိုးသမီးတွေကိုယ်တိုင်ချင်းတွေထုတ်ယူနိုင်ပါတယ်။
In 1970 there were only 5% of businesses in the United States that were owned and operated by women.
American CY လုပ်ငန်းအားလုံးရဲ့5ရာခိုင်နှုန်းကိုပဲမျိုးသမီးလုပ်ငန်းရှင်တွေကပိုင်ခဲ့တာပါ။အခုချိန်မှာတော့35ရာခိုင်နှုန်းအထိဖြစ်လာပါတယ
်။လုပ်ငန်းပိုင်အမျိုးသမီးဥယျာဉ်ကဆက်ပြီးတော့တိုးလာအောင်လို့လည်းသူကပြောပါတယ်။အထူးသဖြင့်နေကလေးတိုင်းကျောင်းလို့စီကံလို့အိမ်တွေမှာကျန်းမာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းလိုမျိုးပညာရေးလုပ်ငန်းတို့စတဲ့လုပ်ငန်းတွေမှာမျိုးသမီးပိုင်ကုမ္ပဏီတွေပို့တိုးလာဖို့အလားအလာရှိတယ်လို့ပြောပါတယ်။ Kristen Howard လို့စစ်ပြန့်အချိန်ပိုင်းကျောင်းဆရာမတဦးအနေနဲ့ Dash ကုမ္ပဏီလိုမျိုးနေကလေးတဲ့ကုမ္ပဏီတွေကအရင်အဆင်ပြေတယ်လို့လည်းပြောပါတယ်ရှင်
။မအီတန်စင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအင်ကာနေညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7ဂျူဒုကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်9:00နာရီကြာထုတ်လွှင့်မဲ့ည9:00နာရီကနေ 10:00 နာရီအထိအစီအစဉ်အခုတော့ဒီ line 2m 24 25 32 နဲ့ 50 တို့ကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်အခုတော့သတင်းအချင်းချုပ်ကိုမှတ်တင်ထိုက်ကြညာပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့ရန်လိုတဲ့စီးရီးဆောင်ရွက်ချက်တွေကိုထိမို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြောက်ကိုရီးယားအစိုးရကပယ်ချလိုက်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်တဲ့အစီအစဉ်ကိုဆက်ပြီးလုပ်မယ်လို့ပြောဆိုလိုက်ပါတယ်ပဒင်းတပ်ထုံးမြေပြစ်လွတ်တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှစနေနေ့ကအရေးယူတန်ခတ်မှုတွေလုပ်ခဲ့ပြီးမြောက်ကိုရီးယားဘက်ကအခုလိုတုံ့ပြန်တာပါအချုပ်အခြားအာဏာပိုင်နိုင်ငံအပေါ်ပြောင်ပြောင်တင်းတင်းထိပါမှုဖြစ်ပြီးဆက်ဆုပ်ဖွဲ့အမေရိကန်ရဲ့မြောက်ကိုရီးယားကိုအထူးကြံပြအောင်ကြိုးစားတဲ့ဆောင်ရွက်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်အစိုးရဘက်သတင်းမီဒီယာတွေကထုတ်ပြန်ခဲ့ပါတယ်အမေရိကန်နိုင်ငံသား Rex Tillerson ဟာထိုင်းနိုင်ငံကိုဒီကနေ့ရောက်ရှိခဲ့ပြီးကုန်သွယ်ရေးဒေတာတွင်းလုံခြုံရေးနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ် PR ပေးရလို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson နဲ့ဘန်ကောက်မြို့တော်မှာထိုင်းဝန်ကြီးချုပ်ဖရယုတ်ချန်အိုချာထိုင်းနိုင်ငံသားရဲ့အပါအဝင်ထိုင်းအစိုးရထိပ်တန့်အရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံမှာ2014ခုနှစ်ဆီယနာသိမ်းတဲ့အချိန်ထိုင်းနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးထိခိုက်လာခဲ့တဲ့အချိန်ကစလို့အမေရိကန်အစ်စ်မြင့်အရာရှိတဦးထိုင်းနိုင်ငံကိုပထမဆုံးလာရောက်တာဖြစ်ပြီးအခုခီးစဉ်ကနှစ်နိုင်ငံတပ်တမန်ဆက်ဆံရေးတိုးတက်မှုကိုဖော်ပြတဲ့ခီးစဉ်လည်းဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံစတင်တူထောင်ခဲ့တာနှစ်ပေါင်း50ပြည့်တဲ့ရွှေရတုနှစ်ပတ်လည်အထင်အမှတ်အတွဲနိုင်ငံတော်သမ္မတဦးစင်ကျော်ကဒီကနေ့ဂုဏ်ပြုသဝင်လာပေးပို့ခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမှတင်ထိုက်တင်ပြခင်ညာပေးကြတာပါရှင်ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia Eltaji ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိ 9m 16.9 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.